ယူအန်နိုင်ငံရဲ့အထူးယူနန်လုပ်ငန်းကြီးကိုပြစ်မှတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတံခါးပိတ်ဆို့မှုကိုယူအန်နိုင်ငံကရှုတ်ချလိုက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်နဲ့ညှိနှိုင်းဆွေးနွေးဖို့အလေးအနက်မရှိဘူးဆိုတာကိုပြသလိုက်တာပဲလို့ပြောဆိုလိုက်ပါတယ်။အခုလောက်ရက်ကအမေရိကန်ရဲ့တခြားသောရန်လိုရဲ့မူဝါဒတွေလိုပဲစီးပွားရေးပိုင်းကနေအကြမ်းဖက်တဲ့လောက်ရက်မျိုးဖြစ်တယ်လို့ယူအန်နိုင်ငံသားရဲ့ဌာနပြောခွင့်ရအဘတ်မူဆာဗီကယူအန်ဆိုရပိုင်းရုပ်သံသတင်းမှာပြောဆိုခဲ့တာပါ။မနေ့တောက်စာနေ့ကပဲဒီအီရန်နိုင်ငံရဲ့အကြီးဆုံးရေနံကုမ္ပဏီဖြစ်တဲ့ပါရှန်ပင်လယ်ကွေ့ရေနံလုပ်ငန်းနဲ့သူ့ရဲ့လုပ်ငန်းခွဲ39ခုကိုအမေရိကန်ကတန်ခတ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ကြဖြစ်ပြီးတော့အချမ်းဖက်အဖွဲ့အစည်းအဖြစ်နဲ့အမေရိကန်အစိုးရကပြီးခဲ့တဲ့ဧပြီလထဲမှာတက်မှတ်ထားတဲ့အီရန်ဒေါ်လာရေးပိဆောက်တဲ့ဒီကုမ္ပဏီကစီးပွားရေးလက်တွဲလှုပ်ဆောင်နေတာကြောင့်လို့ဆိုပါတယ်။အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရယူခဲ့တဲ့2015သဘောတူညီချက်ကနေအမေရိကန်ပြန်လည်နှုတ်ထွက်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့အီရန်ဘက်ကတံခတ်အရေးယူမှုတွေသမ္မတထရမ့်ကတုံ့ပြန်လှုပ်ဆောင်လာခဲ့တာပါ။တချိန်တည်းမှာလည်းအီရန်နဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့လမ်းထွက်ထားတဲ့အကြောင်းသမ္မတထရမ့်ကမကြသေးခင်အချိန်ထိပြောဆိုနေတာလည်းဖြစ်ပါရဲ့ရှင်။